2022年5月15日，中国共产党中央委员会召开的第二次全国人民代表大会上，2018年中央委员会的高级工作人员、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、CEO、 သုံးသပ်ပြင်ဆင်ရေးလုပ်ငန်းကော်မတီဖွဲ့ပြီး2020ဇွန်လအထိညှိနှိုင်းအစည်းအဝေး9ချိန်ကျင်းပခဲ့ပါတယ်။ဒီကရတဲ့ညှိနှိုင်းမှုတွေကိုရွေးကောက်ပွဲဥပဒေနဲ့အညီစစ်ဆေးပြီးမှဒီကနေ့လက်မှတ်ရေးထိုးကြတာပါ။ဒီနိုင်ငံရေးပါတီတွေလိုက်နာရမယ့်ကျင့်ဝတ်အစည်းအဝေးတွေနဲ့ပတ်သက်လို့သဘောတူရပါတီတွေရှိသလိုကန့်ကွက်တဲ့ပါတီတွေလည်းရှိနေပါတယ်။နိုင်ငံရေးပါတီတွေကဒီကတိကျင့်ဝတ်တွေအတိုင်းလိုက်နာဆောင်ရွက်ကြဖို့ပါတီအများစုကသဘောတူထားတယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကဒီကနေ့လက်မှတ်ရေးထိုးပွဲမှာပြောပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ဗလိုက်မှုတွေရှိနေရဆိုရဲနိုင်ငံရေးပါတီတချို့ရဲ့ပြောဆိုချက်တွေပေါ်မှာလဲကော်မရှင်ဥက္ကဋ္ဌကအခုလိုဖြေရှင်းပါတယ်။ကျွန
်တော်ရဲ့ရည်ရွယ်ချက်ကပြည်သူဘက်ကပဲချက်တယ်။အင်္ဂါတရားဖြစ်ဖို့ကျွန်တော်လိုလား။ကျွန်တော်ဦးစီးကျင်းပတဲ့ရွေးကောက်ပွဲရအမဲတက်မရှိတော့အပြစ်အနာတာအနေဆုံးဖြစ်တော့။ဆောင်ရွက်မှာဒီအတွက်တော့တက်လာတော့ပါတီအလုပ်မှာယုံကြည်နဲ့လက်ခံပေးပါယုံကြည်ရှိအောင်တမတ်ကြအောင်တရားမျှတမှုရှိအောင်ဆောင်ရွက်ပြီးကိုကျွန်တော်ကိုယ်တိုင်တတိပြုပါတယ်ကျွန်တော်တို့အပေါ်တော့ဘယ်နိုင်ငံပါတီမှဘယ်လိုက်တာအသာပေးတာလုပ်လို့မဟုတ်ပါဘူးဘာလို့ဘာလို့မှတ်ဖို့ပြန်ထားတာအဲ့လိုအချင်းချင်းရှိနေဆိုရင်တော့ဆရာတို့ရဲ့အချင်းချင်းသာပဲရှိမှာကျွန်တော်တို့တော့အဲ့လိုလုံးဝဖွဲ့စည်းလို့ဘူး
အခုပြင်ဆင်ထားတဲ့နိုင်ငံရေးပါတီနဲ့ကိုယ်စားလှယ်တွေလိုက်နာရမယ့်ကျင့်ဝတ်အစည်းအဝေးတချို့ကိုရွေးကောက်ပွဲကော်မရှင်ကလည်းသူ့ရဲ့ဥပဒေအတိုင်းထောက်ပြပြင်ဆင်ခဲ့တာဖြစ်ပြီးနိုင်ငံရေးပါတီတချို့ကတော့ဒါကနိုင်ငံရေးပါတီတွေလွတ်လပ်စွာဆုံးဖြတ်ရမယ့်ကိစ္စလို့သဘောထားပါတယ်။ဥပမာပြောရရင်မဲဆွယ်စည်းရုံးတဲ့နိုင်ငံရေးပါတီဟာအမျိုးသားခေါင်းဆောင်တဲ့နိုင်ငံတော်အထိတ်မှတ်သားတွေမဲဆွယ်စည်းရုံးတာကြီးမလုပ်သင့်ဘူးဆိုတဲ့အပေါ်မှာအငင်းပွားမှုရှိခဲ့ပြီး64ပါတီကလက်မှတ်ထိုး30ကျော်ကသဘောမတူရှိခဲ့ပါတယ်။နိုင်ငံရေးပါတီတွေလိုက်နာရမယ့်ကျင့်ဝတ်တွေကိုကော်မရှင်ကဆုံးဖြတ်တာတဲ့နိုင်ငံရေးပါတီတွေအချင်းချင်းဆွေးနွေးဆုံးဖြတ်ရမယ်လို့အယူရှိရကြောင်းပါတီတချို့ကဒီကျင့်ဝတ်ကိုလက်မှတ်မထိုးပါဘူး။လက်မှတ်မထိုးခဲ့တဲ့ကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကအခုလိုပြောပါတယ်။
အဲ့တော့အမြင်ကတော့ဒီဟာကယူစီကပြန်လုပ်တယ် review လုပ်တယ်ဆိုဥပဒေနဲ့မကိုက်ညင်တော့ဒါမရေခိုင်းဘူးဒါသူတို့ယက်တီတာလည်းမှန်တယ်ဘယ်နိုင်ငံရေးပါတီတွေကယက်တီချက်ကကြတော့သူတို့ဆုံးဖြတ်ချက်ဒါနိုင်ငံရေးပါတီအချင်းမဲ့ရေးရမယ့်ကိစ္စမှာယူစီဆုံးဖြတ်တာမတက်လျော်ဘူးဆိုတော့ခေါင်းစဉ်နဲ့ဒီနေ့တည်းကလက်မှတ်တချို့မထိုးတာဖြစ်လာတာဖြစ်ပါတယ်
2020ပါတီစုံရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပမှာဖြစ်ပြီးပါတီ90ကျော်ကရွေးကောက်ပွဲဝင်ဖို့ပြင်ဆင်ထားပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ